ခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအနာပြန်လည်ရရှိရေးနဲ့နိုင်ငံတည်ထောင်နိုင်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ10ရက်နေ့က17ချိန်မြောက်ရခိုင်တပ်တော်နေ့မှာတပ်ဖွဲ့ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ဆက်ရှိရသူနှောင်းပိုင်းမှာဗမာပင်ကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံကွယ်ပျောက်သွားရပါတယ်မြမပြည်လွတ်လပ်ရေးရတော့အတက်90ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပြီးမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်ဒီလိုဘဝမျိုးကလွတ်ပြောင်းအောင်လက်နက်ကင်တော်လှန်ရေးဆင်နွှဲနေရတာလို့ဆိုပါတယ်လက်တက်ပစ္စည်းမှာစစ်ကောင်စီတပ်ကတာပေမဲ့ရခိုင်တပ်တော်ဘက်ကစိတ်ဓာတ်တန်လုံးမှုယုံကြည်မှုတတ်တိကောင်းမွန်မှုနဲ့ကျိုးစားအားထုတ်မှုမှာအကောင်းနဲ့လို့2019ဧပြီလအေယဝတီစာဆောင်တဲ့တို့ဆုံစဉ်မှာဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရခိုင်စစ်တီအင်အားကိုအုပ်ချုပ်ကိုခဲ့တဲ့စကန်းတွေအများကြီးရှိနေတဲ့အတွက်စစ်စင်ရေးကိုစနေတကြအကောင့်တိုင်းပေါ်နိုင်တာလို့ဆိုပါတယ်အခက်အခဲကြကစစ်အခြေခံတွေကိုပြုတ်ဝက်တိဆောက်နိုင်တာဖြစ်ပါတယ
် KIA ကချင်လွတ်မြောက်ရေးတပ်အကူအညီနဲ့AA ရခိုင်တပ်ကို2009 AB မှာတီထောင်ပါတယ်ကချင်းပြည်နယ်မှာတိုက်ပွဲအတွေ့အကြုံရယူပြီး2014ရောက်မှရခိုင်ပြည်နယ်ကိုဆင်းလာနိုင်တယ်လို့သိရပါတယ်နှစ်နှစ်လောက်အပြင်းထန်တိုက်ပွဲဆင်နွှဲပြီးနောက်2020ပြည့်နှစ်နိုဝင်ဘာလစန်းပိုင်းကစပြီးတပ်မတော်နဲ့ AA ရခိုင်တပ်တို့နားလည်မှုယူပြီးအပြစ်ခတ်ရစဲထားပါတယ်ရခိုင်စစ်စင်ရေးအစာပိုင်းမှာအင်အားတထောင်ကျော်သာရှိတဲ့ AA တပ်ဟာအခုဆိုရင်အင်အား1000ကျော်အထိတိုးပွားနေကြောင်းသိရပါတယ်အခုတော့ AA ရခိုင်တပ်ရဲ့ဩဇာအာဏာတည်ရောက်မှုကျေပြန့်လာတဲ့အတွက်ပြည်သူအုပ်ချုပ်ရေးရန်ရာကိုတိဆောက်ဖို့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်နိုင်ငံရေးပါတီတွေကိုစိတ်ကုံလာတဲ့ရခိုင်လူထုဟာ AA ရခိုင်တပ်တော်ကိုယုံကြည်လာပုံရပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီကလည်းစစ်တပ်အင်အားထပ်ဖြည့်နေပါတယ်
ရသဝိမှုမတရားလုပ်မှုအကြမ်းဖက်မှုမြေယာအမှုအပါဝင်တိုင်ကြားတဲ့အမှု1400မှာ950ကျော်ကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဖြေရှင်းပေးနိုင်ကြောင်းဩဂုတ်လ24ရက်နေ့ထုတ် Frontiers မြန်မာစာဆောင်မှာဖော်ပြပါတယ်ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေတက်တော်ရဲ့နှွန်ကြားချက်တွေကိုရခိုင်လူဦးရေ85ရခိုင်နှုန်းကလိုက်နာတယ်လို့ဒုစစ်ဤသူချုပ်မျိုးထွန်းအောင်ပြောတာကိုလည်းဖရန်တီးယားကတရင်ပြပူပါတယ်စစ်ကောင်စီအုပ်ချုပ်ရေးရန်တရားမရောက်ရှိနိုင်တဲ့ဒေသတွေမှာတရားမျှတရေးအတွက်အေအေတပ်တော်ကဆောင်ရွက်နေတာကိုအရက်ပဲခေါင်းဆောင်ပိုင်းကကြိုဆိုကြပါတယ်တရားဥပဒေစိုးမိုးရေးဟာအခြေခံလိုအပ်ချက်တစ်ခုဖြစ်ပါတယ
်ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့အေအေတပ်တော်ရဲ့အုပ်ချုပ်ရေးရန်တရားဟာစစ်ကောင်စီရဲ့ဌာနတွေထက်ပိုပြီးအလုတ်ဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဟောင်းဥပေတန်ပြောတာကိုလည်းဖော်ပြကြပါတယ်။အေအေတပ်တော်ရဲ့ဩဇာလွှမ်းမိုးမှုကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့ရခိုင်ဥဆောင်ပါတီခေါင်းဆောင်ဒေါက်တာအေးမောင်သုံးသက်တာကိုဩဂုတ်လ17ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါတယ်။စစ်ကောင်စီတပ်တွေနဲ့အေအေတပ်ဖွဲ့တွေဟာရှင်တွဲတည်ရှိနေတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ရဲ့၄ဘုံ၃ဘုံလောက်ကိုအေအေတပ်တော်ကလွှမ်းမိုးထားပုံရတယ်လို့ဒေါက်တာအေးမောင်ကဆိုပါတယ်။မြောက်ဦးနဲ့ကြောက်တော်မြို့တွေမှာစစ်ကောင်စီတပ်ခရီးသွားတဲ့အခါအေအေတပ်ကိုအရင်ဆုံးအကြောင်းကြားရတယ်ဆိုတာဟာဝပြည်နယ်မှာကျင့်သုံးတဲ့ပုံစံမျိုးဖြစ်နေပါတယ
်။အေအေရဲ့လူမှုရေးနဲ့တရားရေးရာဆောင်ရွက်ချက်တွေကိုဗုဒ္ဓတော်မြို့နယ်မွ슬လင်ကျေးရွာအများအပြားကယုံကြည်အားကိုးလာတယ်လို့လည်းမြန်မာနောက်စာဆောင်မှာဖော်ပြပါတယ်။ရခိုင်ပြည်မှာလူဦးရေဒုတိယအများဆုံးဖြစ်တဲ့မွ슬လင်အတိုင်းအဝိုင်းကိုအုပ်ချုပ်ရေးကဏ္ဍမှာပါဝင်လာဖို့ကြိုးပမ်းနေတယ်လို့ဩဂုတ်လ15ရက်နေ့ကဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ပထမဆုံးအကြိမ်အဖြစ်ရခိုင်ပြဿနာကိုရခိုင်ကဖြေရှင်းမဲ့အစီအစဉ်ကိုရခိုင်နိုင်ငံရေးပါတီတွေကလည်းထောက်ခံကြိုဆိုကြပုံရပါတယ်ဒါပေမဲ့အေအေတက်တော်ရဲ့ဆောင်ရွက်ချက်တွေကိုစစ်ကောင်စီတပ်ကဘယ်အတိုင်းအတာအထိလက်ခံမယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်နိုင်ငံတည်ထောင်တဲ့နေရာမှာအစ္စရေးဟာသောနမူနာတင်မှုကောင်းပါတယ်နှစ်ရာစုမှာရောမအင်ပါယာအောက်ကိုချက်ရောက်သွားတဲ့အစ္စရေးနယ်မြေဟာအနှစ်900ကျတဲ့အခါက ခုနှစ်ရာစုမှာအာရဗ်မွတ်စလင်အင်ပါယာအောက်ကိုရောက်သွားပါတယ်နောက်ထပ်အနှစ်တစ်ထောင်ကျော်ကြာတော့1918မှာဗြိတိရှ်လက်အောက်ရောက်သွားပြီး1948မှာအစ္စရေးနိုင်ငံကိုတည်ထောင်နိုင်ပါတယ်နိုင်ငံတည်ထောင်ဖို့22နိုင်ငံကဂျူးကိုယ်စားလှယ်204ဦးကဆုံးဖြတ်ပြီး52နှစ်ကြာတဲ့အခါမှာနှစ်ပေါင်း2000နီးပါးပျောက်ဆုံးသွားတဲ့အစ္စရေးနိုင်ငံကိုရန်သူပတ်လည်ဝိုင်းနေတဲ့ကြားကပြန်လည်တည်ထောင်နိုင်တာဖြစ်ပါတယ်ခင်ဗျာ